ဒီမြန်မာဒီမိုကရေစီအဖွဲ့ချုပ်ပါတီဟာရွေးကောက်ပွဲဝင်ချင်းဒီလူလူကိုပေးထားတဲ့ကတိအတိုင်း2008ဖွဲ့စည်းပုံပြင်ရေးကို2019ခုနှစ်နှစ်ဆန်းမှစပြီးအကောင့်ထဲပေါ်ပါတယ်။တမယူကြလွှတ်တော်တွင်လမ်းကြောင်းကအကောင့်ထဲပေါ်တာပါ။တနစ်ကြောကြလွှတ်တော်တွင်အပြင်းထန်ငင်းခုန်ဆွေးနွေးဥပဒေကြမ်းတင်နောက်ဆုံးမဲခွဲဆုံးဖြတ်ခဲ့ပြီးပါပြီ။ပုံမှန်140ကျော်ကိုမဲလက်မှတ်900ခွဲကြပြီးတရက်မဲလက်မှတ်တစ်စုံနှုံးနဲ့မဲခွဲအဆုံးဖြတ်ရယူခဲ့ရမှာဒီကနေ့ထိ၄ဆောင်မဲခွဲဆုံးဖြတ်ခဲ့ပြီးပါပြီ။ရလကတော့အလုံးမျောလင့်ထားခဲ့သလိုပါပဲ။အိုမင်းမစွမ်းဆိုတာကိုတက်ကြည့်ရဦး။မတန်မစွမ်းဆိုတာကိုမတန်စွမ်းဆိုတဲ့သကလုံးနေနဲ့ပြင်ဆင်ထားတဲ့အချက်နှစ်ချက်လောက်ကလွဲပြီးအခြားဘာကိုမှမမေ့ရပြင်ဆင်နိုင်တာမတွေ့ရပါဘူး။ဒါဟာ NLD ဘက်ကပြင်ဖို့တင်သမျှကိုတမတော်ဘက်ကသဘောမတူပယ်ချခဲ့လို့ဖြစ်ရတာဆိုပြီးပြောနိုင်ပေမဲ့တရားတာတစ်ခုကတော့ NLD ရဲ့2008ဖွဲ့စည်းပုံပြင်ရေးအောင်မြင်မှုမရဘူးဆိုတာပါပဲ NLD ရဲ့ဖွဲ့စည်းပုံပြင်ရေးဘာကြောင့်မအောင်မြင်ဖြစ်ရတယ်လဲဆိုတဲ့ကိစ္စလေ့လာတင်ပြသွားပါမယ
် NLD ပါတီဟာ2008ဖွဲ့စည်းပုံပြင်စီရေးနဲ့ပတ်သက်ပြီးနှစ်ကြိမ်တော့ကြီးကြီးကျယ်ကျယ်လုပ်ခဲ့ပြီးပါပြီတစ်ကြိမ်ကတော့တမတော်ဟောင်းဦးသိန်းစိန်ဆိုရလက်ထက်မှာပုံမှန်436ပြင်ရေးဆိုပြီးလုပ်ခဲ့တဲ့လှုပ်ရှားမှုကြီးပါအဲ့ဒီတော့က NLD ကိုနိုင်ငံရေးအရာဥပဒေရေးရာအရာအကြံပေးကြတဲ့သူတွေက2008ဖွဲ့စည်းပုံကိုအသေးစားလေ့လာကြည့်ပြင်ပြရီအများကြီးရှိလို့လည်းအဲ့ဒီလိုပြင်ပြရီရှောက်ပြင်ဖို့ကြိုးစားရင်အချိန်လေးကြာလိမ့်မယ်တကယ်တော့2008ဖွဲ့စည်းပုံပြင်ဖို့တကပောက်ဟာပုံမှန်436ပဲပုံမှန်436ကိုသာပြင်လိုက်နိုင်ရင်2008ဖွဲ့စည်းပုံကိုပြင်မဲ့တကယ်တကပောက်ကြီးပွင့်သွားပြီဒါကြောင့်ပုံမှန်436ပြင်ရင်စူးစမ်းကြရမယ်ဆိုပြီးအကြီးကျယ်လှူရှာခဲ့တာပါပဲ။အဲ့ဒီအကြံပေးတွေရဲ့အဆိုအရပုံမှန်436မှာ2008ဖွဲ့စည်းပုံပြင်ဖို့လွတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့85ရာခိုင်နှုန်းကျော်ရဲ့ထောက်ခံမေးလို့လေလွတ်တော်ရဲ့မှာတက်မတော်သားကိုယ်စားလှယ်25ရာခိုင်လို့ရှိနေတာမို့သူတို့သဘောမတူရင်ဘာကိုမှပြင်နိုင်မှာမဟုတ်ဘူး။ဒါကြောင့်ပုံမှန်436လွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ဆိုတဲ့နေရာမှာရေကောက်ခံကိုယ်စားလှယ်3ပုံ2ပုံကျော်ရဲ့ထောက်ခံချက်နဲ့ပြင်နိုင်ပြီဆိုတာမျိုးအစားထိုးဖို့စိတ်ကူးရင်ခဲ့ကြတာပါဒီနေရာမှာ NLD အကြံပေးပြီးရောခေါင်းဆောင်တွေပါမစင်းစားမိတဲ့အချက်ကသူတို့စဉ်းစားသလိုပုံမှန်436ကိုပြင်လိုက်နိုင်ရင်ဖွဲ့စည်းပုံပြင်ရေးကိစ္စအလုံးရေကောက်ခံတွေလက်ထဲရောက်သွားမယ်ဆိုတာပါဖွဲ့စည်းပုံပြင်ရေးရွေးကောက်ခံတွေလက်ထဲရောက်သွားတယ်ဆိုတာဟာလေတနည်းပြောရရင်တက်မတော်ကောင်ဝေးဦးစီးချုပ်အပါအဝင်တက်မတော်တစ်ခုလုံးနဲ့စစ်အာဏာရှင်ဟောင်းတွေရဲ့ကံကြမ္မာရွေးကောက်ခံတွေလက်ထဲရောက်သွားမဲ့သဘောပါဒါကိုတက်မတော်စစ်ကောင်ဆောင်တွေကသဘောတူဖို့မလွယ်ခါခါတီးတီးဖြစ်နေတယ်ဆိုတာမျိုးထက်တွက်မိကြဟန်မတူပါဘူးအတိတ်တွေကတော့436ပြင်ရေးလှုပ်ရှားမှုဟာစိတ်ကူးရင်မှုတစ်ခုပဲဖြစ်ပြီးအောင်မြင်ဖို့အလားအလာလုံးဝမရှိနိုင်ဘူးဆိုတာပါနောက်ပိုင်း436လှုပ်ရှားမှုကြီးလည်းအောင်မြင်မှုမရပဲငြိမ်သက်သွားခဲ့ပါတယ်
။တကယ်တော့2008ဖွဲ့စည်းပုံပြင်ရေးဆိုရမှာတခါတည်းနဲ့အပြည့်ပြတ်ပြင်မလားဒါမှမဟုတ်အချိန်လေးအချိန်ခါကိုလိုက်ပြီးပုံမှန်နဲ့အချက်လက်နည်းနည်းစီပြင်ဖို့ကြိုးစားမလားစဉ်းစားတွေ့ချက်ဖို့လိုပါတယ်။ဒီလိုစဉ်းစားရမှာလက်ရှိနိုင်ငံရေးအခြေအနေတပ်မတော်ရဲ့အနေအထားစတာတွေထက်တွေ့ဖို့လိုပါတယ်။တပ်မတော်ဟာသူ့အတွင်းမှာစီလုံးညွတ်နေပြီးတပ်မတော်ကာကွယ်ဦးစီးချုပ်နဲ့အဆင့်ဆင့်သောအရာရှိတွေရဲ့အမိန့်ကိုအသေးချာနာခံနေတယ်နိုင်ငံသမားတွေရဲ့ဆွဲဆောင်စည်းရုံးမှုတွေကိုခုခံကာကွယ်နိုင်သေးတယ်ဆိုရင်အားကောင်းနေစေလို့မှတ်ယူရမှာဖြစ်ပါတယ်။အခြားဖက်မှာတော့အာနာ NLD ပါတီအနေနဲ့တိုင်းပြည်ကိုပိုင်ပိုင်နိုင်နိုင်အုပ်ချုပ်နိုင်နေပြီလား။စီးပွားရေးအရဖွံ့ဖြိုးတိုးတက်မှုတွေကိုဆောင်ကျဉ်းနိုင်ပါပြီလား။ငြိမ်းချမ်းရေးလိုကိစ္စမျိုးမှာအောင်မြင်မှုတွေရအောင်ဆွဲဆောင်နိုင်ပါပြီလား။တပ်မတော်ဟာအရသာအုပ်ချုပ်ရေးအောက်မှာရှိနေတယ်ဆိုတာကိုတပ်မတော်သားတွေလက်ခံလာအောင်စီးရုံးဆွဲဆောင်နိုင်ပြီလား။စတာတွေနဲ့ချင့်တွက်ပြီးအားကောင်းသလားအားမကောင်းဘူးလားဆုံးဖြတ်သုံးသပ်ရမှာဖြစ်ပါတယ်။
ကိုကအကောင်ကြီးတက်မတော်ကအားနည်းနေတဲ့အခြေမျိုးဆိုရင်တော့2008ဖွဲ့စည်းပုံပြင်ဆင်ရေးကိုစိတ်ကြိုက်လုပ်နိုင်ရုံမကအစ်စ်ရေးဆွဲနေအောင်ရနိုင်ပါလေဒီလိုအခြေအနေမျိုးမရှိရင်တော့ဖွဲ့စည်းပုံပြင်ရေးဆိုတာကိုတစ်သင့်ချင်းတစ်လှမ်းချင်းစနစ်တကျဆောင်ရွက်ပါမှအောင်မြင်မှုရဖို့ရည်ဆက်ပါလိမ့်မယ်လက်ရှိသွတ်တော်တွင်ဆောင်ရွက်တဲ့ NLD ရဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးမှာအချက်ပေါင်း100ကျော်ပုံမှန်ပေါင်းများစွာပါဝင်ပြီးတက်မတော်ရဲ့နိုင်ငံရေးမှာပါဝင်မှုအခန်းကဏ္ဍရှင်းချဖို့တက်မတော်ကာဝေးဦးစီးချုပ်ရဲ့လုပ်ပိုင်ခွင့်တွေရှင်းချဖို့ဆိုတာတွေကအဓိကပါဝင်နေတာပါ NLD ကောင်းဆောင်နေအနေနဲ့ဒီနည်းလမ်းအတိုင်းဒါရီတင်လိုက်ရင်မဲခွဲတဲ့အခါတက်မတော်ဘက်ကကန့်ကွက်မှာပဲပယ်ချမှာပဲအဆုံးမှာဘာရလမ်းမှရမလာနိုင်ဘူးဆိုတာကြိုတင်တွက်ဆမိလေသလားမခက်မဲမတွက်ချက်နိုင်ပဲကန့်ဆန်းမဲ့ထိုးတယ်လို့မျိုးလုပ်ခဲ့လေသလားဆိုတဲ့မေးခွန်းကိုဖြေဖို့လိုပါတယ် မခံနဲ့မတွက်ချက်နိုင်ဘူးဆိုရင်တော့ NLD ကောင်းဆောင်ကြီးအလို့တရားအမျှော်မြင်နေတယ်လို့ဆိုနိုင်ပါတယ်။ဒါမှမဟုတ်ဒီအဖြေထွက်မှာတည်ပြီးသားတက်မလို့ဘက်သဘောထားပြည်သူတွေတည်အောင်လုပ်ပြတာမျိုးဆိုရင်လည်းလက်ခံနိုင်ဖို့မရှိပါဘူး။ဒီလုံရက်ကြောင့်တက်မလို့နဲ့ရွေးကောက်ခံတွေပုံမနည်းဆက်နိုင်မှာကအမျိုးသားရည်ကြားစိတ်ရင်းလုပ်နေပါတယ်ဆိုတာမျိုးနဲ့တော့စတင်တယ်လို့ဖြစ်နေပါတယ်။ဖွဲ့စည်းပုံပြည်အကောင့်ထဲဖော်ရမှာနောက်ထပ်ဆန်းစစ်ဖို့လိုတာတစ်ခုက NLD ဟာတက်မတော်ခေါင်းဆောင်တွေနဲ့လွတ်တော်ပြင်ပမှာတိချာတွေ့ဆုံဆွေးနွေးညှိနှိုင်းတာမျိုးလုပ်ခဲ့ရလားဆိုတာပါမလုပ်ခဲ့ဘူးဆိုရင်တော့ဒါဟာအတော်ကြီးမားရဲ့အားနည်းချက်ဖြစ်နေပါလိမ့်မယ်တကယ်လို့တွေ့ဆုံညှိနှိုင်းမှုလုပ်ခဲ့လို့ဒါပေမဲ့မအောင်မမြင်ဖြစ်ခဲ့တယ်ဆိုရင်လည်းပြည်သူတွေသိအောင်ပြောပြရှင်းပြဖို့လိုအပ်ပါတယ
်လက်ရှိ NLD ရဲ့2008ဖွဲ့စည်းပုံပြည်ဟာအောင်မြင်မှုမရယုံမကလွတ်တော်တွေတနှစ်ကျော်အချိန်ယူခဲ့ရတာမို့အချိန်ကုန်ငွေကုန်ဖြစ်စီပါလေ။ဒါလည်းမကတပ်မတော်နဲ့ရွေးကောက်ခံဆက်ဆံရေးကောင်းမလာသလိုတပ်မတော်ကိုပြည်သူနဲ့ဝေးရတွန်းပို့သလိုလည်းဖြစ်စီခဲ့ပါတယ်။တကယ်လို့သာစမတ်ကြတဲ့နိုင်ငံရေးပါတီတစ်ခုဆိုရင်တော့ NLD ဟာဖွဲ့စည်းပုံပြင်ရေးဘာကြောင့်မအောင်မမြင်ဖြစ်ရတယ်လဲဆိုတာကိုကော်မတီတစ်ခုဖွဲ့စည်းပါတီတွင်းတွေမကပြည်သူတွေတိုင်းသားတွေရဲ့အသံကိုပါနားထောင်ပြီးပြန်ဆုံးသတ်သင့်ပါလေ။အဲ့ဒီကနေမှတစ်ဆင့် NLD ပါတီမှာလက်တွေ့ကျတဲ့အောင်မြင်မှုဆောင်ကျင်းပေးနိုင်တဲ့ဖွဲ့စည်းပုံပြင်လုပ်ငန်းတွေတရားရှိဖြစ်နေပြီဖြစ်ကြောင်းပါ